တော်ရရှိမြခင်ဗျာစာပေအမှုပညာနဲ့ဥပဒေလောကကအထင်ကြီးပုဂ္ဂိုလ်တွေကမြေဆုံစီမံကိန်းအပြီးတန်ဖြတ်သိမ်းဖို့တရားဝင်ထုတ်ဖော်ပြောဆိုတာကြားလိုက်ရပါတယ်ရန်ကုန်မြို့ကနိုင်ကူညီမှုအသင်းရဲ့ခန်းမမှာအေဗီလာတရားနေ့ကပြုလုပ်တဲ့အစည်းအဝေးမှာအားလုံးကတပန်းနဲ့ထွက်ပြီးတညီတည်းပြောဆိုလိုက်ကြတာပါမြေဆုံစီမံကိန်းကလည်းမြန်မာပြည်သူတွေအတွက်ဘာအကျိုးမှမရပါဘူးလို့စာရေးဆရာကိုတာကပြောလိုက်ပါတယ်ဒီစီမံကိန်းကလည်းမြန်မာနိုင်ငံသားတွေအလုပ်ကိုင်လဲရမှာမဟုတ်ဖွံ့ဖြိုးတိုးတက်မှုလည်းရမှာမဟုတ်လက်ဆက်ဆွဲရင်ဆိုရင်လည်းတရုတ်ကို90ရာခိုင်နှုန်းပေးရမှာဖြစ်လို့ကျန်တဲ့ရာခိုင်နှုန်းလောက်ပဲရမှာပါတဲ့ဒီထက်ပိုပြီးထောက်ပြတာကအချုပ်ချအာဏာကိုထိခိုက်မယ်တဲ့မြန်မာနိုင်ငံမှာတရုတ်စီမံကိန်းတွေရဲ့ဒဏ်ကိုတော်တော်ခံထားရတယ်လို့စာရေးဆရာမဂျူးကလည်းထောက်ပြပြောဆိုပါတယ်အလားတူဥပဒေပညာရှင်တွေသဘောပတ်ဝန်းကျင်ရေးရသမားတွေကလည်းကန့်ကွက်ကြသလိုဒေသခံတွေကလည်းလုံးဝလက်မခံဘူးဆိုတဲ့အတန်တွေကြားနေရပါတယ်မကြသေးတဲ့ဥသိမ်းစိန်အစိုးရလက်ထက်မှာတင်မျက်စုံဆက်ဖြတ်သိမ်းလှုပ်ရှားမှုတွေကို88မျိုးဆက်ကျောင်းသားကောင်းဆောင်တွေဥဆောင်ပြီးအကြီးအကျယ်ကန့်ကွက်ခဲ့တဲ့ဖြစ်ရပ်တွေကပူနွေးနေဆဲဖြစ်ပါတယ်အခုလိုဖြစ်နေတဲ့အချိန်မှာပဲဒီလာတဲ့တရုတ်နိုင်ငံမှာကျင်းပမဲ့ခေတ်သစ်ပိုလန်မှာစီမံကိန်းဆိုင်ရာနိုင်ငံတကာညီလာခံကိုတက်ဖို့တရုတ်အစိုးရကဒေါ်ဆန်းစုကြည်ကိုဖိတ်ထားပါတယ်အဲ့ဒီခေတ်မှာတရုတ်မြန်မာနှစ်နိုင်ငံစီးပွားရေးစာချုပ်တွေချုပ်မယ်လို့ကြားနေရတယ်လို့မြေဆုံစီမံကိန်းကိစ္စကိုလည်းအဖြူမဲကွဲအောင်ပြောရတော့မယ်အလားအလာတွေ့နေရပါတယ်။ဒါကြောင့်အများလေးစားတဲ့ပုံကိုယ်တွေပြည်သူတွေရဲ့မြေဆုံစီမံကိန်းကိုကန့်ကွက်နေတဲ့သဘောထားတွေဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်အတွက်မြေဆုံစီမံကိန်းကိုညင်အားကောင်းနိုင်မဲ့ဆေးတစ်ခွက်ဖြစ်လာမလားဆိုတာစဉ်းစားပြရဖြစ်ပါတယ်။ဘာကြောင့်လဲဆိုရင်ဒီမိုကရေစီစနစ်ကိုအကောင့်ထဲဖော်နေတယ်ဆိုရင်တော့လမ်းချဲတာကအစားအရက်ထဲကမြေကွက်လက်မှာဆေးရုံပဲဆောက်ဆောက်ဒေသခံပြည်သူတွေရဲ့သဘောတူညီချက်ရဖို့ကဒီကလိုအပ်ချက်ထဲမှာပါနေပါလေဒေသခံတွေရဲ့သဘောတူညီချက်မရပဲစောင့်ရရင်ဘလောက်စီနာပါတယ်ပြောပြောအာဏာရှင်ခက်စီမံကိန်းတွေလိုဖြစ်နေဦးမှာပါပရိသတ်ရစနစ်လိုပဲဖြစ်နေဦးမှာပါဒါကြောင့်မြေဆုံစီမံကိန်းကိုပြည်သူတွေကန့်ကွက်နေသလိုပညာရှင်တွေထင်ရှားတဲ့ပုံကိုယ်တွေကလည်းကန့်ကွက်နေတဲ့အတွက်အဆင်ပြေနိုင်မှာမဟုတ်ဘူးဆိုတဲ့အကျိုးသက်အကြောင်းသက်တရုတ်ကိုရှင်းပြမဲ့စီအဖြစ်နဲ့တောင်ဆန်းစုကြည်ကသုံးမယ်ဆိုသုံးလို့ရနေတာတွေ့ရပါတယ်ဒီနေရာမှာအလင်းသိမ်းလို့ပြောပြရရင်မလေးရှားနိုင်ငံမှာဝန်ကြီးချုပ်မဟာတီယာကတရုတ်ရဲ့ယထာသန်းစီမံကိန်းကြီးကိုပယ်ချလိုက်တာအင်ဒိုနီးရှားသမ္မတကတရုတ်အနေနဲ့စီမံကိန်းတွေလာလုပ်မယ်ဆိုရင်လက်ခံလိုက်နာမယ်စီမင်းတွေဆိုပြီးနိုင်ငံတကာစံနှုန်းတွေနဲ့သတ်မှတ်လိုက်တာကိုမြန်မာနိုင်ငံသားတွေသဘောကျတာသတိထားမိပါတယ်အခုဆိုရင်မြေဆုံစီမံကိန်းဟာ AR ရဲ့မြင့်ညာမှာစောင့်မှာဖြစ်တဲ့အတွက်အဲ့ဒီမြေဆုံဒေတာတဝိုက်ကပြည်သူတွေရဲ့သဘောစံနာနဲ့တင်မလုံလောက်ပဲမြစ်လယ်နဲ့မြေအောက်ပိုင်းကပြည်သူတွေရဲ့သဘောတူညီမှုကလည်းလိုအပ်နေပါတယ်။ဒါကြောင့်မြေဆုံစီမံကိန်းကိုလက်လျှော့ဖို့တရုတ်စိုးရကိုမြန်မာစိုးရအနေနဲ့ဖြောင်းပြတဲ့အခါမှာမြစ်အစကနေအဆုံးထိမိုင်ပေါင်း 1,300 ကျော်တခြားကပြည်သူတွေရဲ့စံနာကိုပြောပြဖို့လိုအပ်တယ်လို့လက်တလောအနေနဲ့ဆိုရင်တော့စာပေအမှုပညာနဲ့ဥပဒေလောကကအထင်ကြီးပုဂ္ဂိုလ်တွေပြောလိုက်တဲ့မြေဆုံစီမံကိန်းအပြီးတိုင်ရပ်ပေးပါဆိုတဲ့စံနာသဘောထားကိုစုပ်ကင်ပြလို့ရနေပါတယ်။ဒါမှမဟုတ်ပဲမြန်မာနိုင်ငံကပြည်တွင်းစီရပ်ဖို့နဲ့နိုင်ငံကဖီအားတွေအကာအကွယ်ရဖို့တရုတ်ကိုအားကိုးရမှာဖြစ်တဲ့အတွက်တရုတ်ဆိုကညွန်ညင်မဲ့လောက်ရရှောင်ရမယ်ဆိုတဲ့စဉ်းစားချက်နဲ့ဆိုရင်တော့ပေါ့စေခြင်းလို့ကြောက်ရွံ့ထိုးကမှဆေးကြောင့်လေးဆိုလိုဖြစ်မှာလဲထဲ့သွင်းစဉ်းစားတဲ့မှာကြောင့်သုံးသက်တင်ပြလိုက်ရပါတယ်ခင်ဗျာ